ယုံဝကျွန်းပေါ်ကိုဖြတ်ပြီးတိုက်ခတ်လာတဲ့လေဖြည့်အားနဲ့ရန်ဝန်တခုဟာမုံတိုင်းငယ်အဖြစ်ကနေအားကောင်းလာနိုင်ပြီးရန်ကုန်ဘက်ကဧရာဝတီတနင်္သာရီနဲ့ကရင်မွန်ပြည်နယ်တွေမှာလေဖြည့်အားနဲ့ရန်ဝန်ရဲ့အချိန်ကြောင့်24နာရီအတွင်းမိုးကြီးလာနိုင်တယ်လို့မိုးစလဌာနတာဝန်ရှိသူတွေကခန့်မှန်းပြောဆိုပါတယ်။မိုးတက်လေပြင်းကြောက်ရောက်ခြင်းလေတိုက်နှုံးပြင်းထန်တဲ့အတွက်မြမကန်ယူရနဲ့ကမ်းလွန်ပင်လယ်ပြင်တွေကငါးဖမ်းလုပ်ငန်းတွေတင်းမောတွေကိုမုံတိုင်းသတိပေးချက်ထုတ်ပြန်ထားသလိုမိုးလေပြင်းထန်ပြီးမုံတိုင်းသတိပေးချက်ကြေညာချက်တွေကိုဂရုတစိုက်နားထောင်ကြဖို့နဲ့ရေလန်းခီးသွားမဲ့ပြည်သူတွေအထူးသတိထားကြဖို့ကိုလည်းပညာရှင်တွေကသတိပေးနေတာပါအသေးစိတ်ကိုတော့မဆုမွန်ကပြောပြပါမယ်
2018ခုနှစ်အောက်တိုဘာလ22ရက်နေ့ညနေပိုင်းတိုင်းတာချက်ဒီအရာကပ်ပလီပြည်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဖြည့်အားနဲ့ရဝင်းဟာနောက်18နာရီအတွင်းမှာမုံတိုင်းငယ်အဖြစ်အကောက်လာနိုင်ပြီးတော့36နာရီအတွင်းမှာတော့မြန်မာနိုင်ငံမြဝကျွန်းပေါ်ဒေသကိုထက်ကျော်ဝင်ရောက်နိုင်ခြေရှိတယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ်အခုဖြစ်ပေါ်နေတဲ့လေဖြည့်အားနဲ့ရဝင်းရဲ့အချိန်ကြောင့်လဲနောက်24နာရီအတွင်းမှာပဲခူးတိုင်းရန်ကုန်တိုင်းဧရာဝတီတိုင်းတနင်္လာနေ့တိုင်းကယားပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာမိုးတီးထန်စွာရွာသွန်းပြီးတော့တနအီကိုမိုင်40နှုန်းအထိလေပြင်းမုန်တိုင်းတွေတိုက်ခတ်နိုင်ခြေရှိတယ်လို့လည်းဥကြုံမိုးဦးကခန့်မှန်းပါတယ်
။အမီကပ်လီပြည်နယ်ရောဝမ်းမှာကျနေတဲ့ဒီတရီယာနဲ့ရောင်းရမှာနော်။အဲ့တော့ဖြစ်စနေတဲ့မှာတော့ဒီတုံးလို့အားကောင်းနိုင်ရောဝမ်းမှာနေတဲ့ပြောင်းရမယ်နော်။အော်အဲ့မှာကျမတို့ကတော့ကျွန်တော်တို့ဒီမြို့ကျွန်းတဲ့ဒီပိုင်းဖြစ်ပေါ်လာတဲ့ဒီခမရတယ်နော်မြို့ကျွန်းပေါ်အဆောင်မှတော့ပြတ်သွားပြီးရတော့ခြေရောပြန်ဆင်းသွားပြီးတော့ကျွန်တော်တို့ကျွန်တော်အရှိတွေပါကျွန်တော်ကတော့ဒီဟန်တန်းရတယ်ဆက်ပြီးတော့အရှိတွေနေထားတဲ့ဒီအရောနော်ကျွန်တော်ကဝင်နေခြင်းကကျွန်တော်မနည်းရပါဘောနော်တနေ့ရင်ဆောင်းဝင်ဝေးတာတနေ့အားဒီကျန်းလာလို့ဒီမြို့ကျွန်းကအနာပါလို့အော်ဒီရေလမ်းကဘူးကြီးကြီးနေတော့နော်ဒီအောင်ချနာတယ်ဒီကနေပြီးတော့တနေ့ကတော့တော့တိတ်ချပါတယ်ခင်ဗျာဒီအတိုင်းပါ
မြမပင်လေပြင်းမှာလှိုင်းအမြင့်ပေကကိုးပေကနေဆက်နှစ်ပေအထိမြင့်တက်လာနိုင်တဲ့အတွက်မိုးစလားဘက်ကနေအထူးသဖြင့်မြမကံရိုရန်နဲ့ကမ်းလွန်ပင်လေပြင်းတွေကကမ်းနီကံဝေငါးဖမ်းလုပ်ငန်းတွေတင်မောတွေနဲ့ရေလမ်းပို့ဆောင်ရေးလုပ်ငန်းတွေကိုလည်းအထူးမုံတိုင်းသတိပေးချက်တွေထုတ်ပြန်ထားတယ်လို့ပြောပြပါတယ်ကပ်ပလီပင်လယ်ပြင်တောင်ပိုင်းတနင်္လာရီကံရိုရန်ကနေအစပြုတည်ရှိလာတဲ့အရှိလေပွေလိုက်ဟာဒီကနေ့အောက်တိုဘာလ22ရက်နေ့ကနေနောက်နှစ်ရက်အတွင်းမှာတော့တနင်္လာရီကံလွန်နဲ့ရခိုင်ကံရိုရန်ဒေသတွေကိုဖြတ်သန်းသွားနိုင်တဲ့အတွက်ဖြတ်သန်းသွားရာလမ်းတစ်လျှောက်ကရေလမ်းခီးသွားပြည်သူတွေအနေနဲ့အထူးသတိထားသွားလာကြဖို့ကိုလည်းမိုးလေဝသနဲ့ဇလားဗေဒပညာရှင်ဦးထွန်းလွင်ကသတိပေးပြောဆိုပါတယ်။
အဲအခုကျွန်တော်တို့အခေါ်တော့အရှိလေပွေတိုင်းခေါ်တာပေါ့နော်။ဟိုထိုင်းပင်လယ်ပြင်ထဲမှာပုံနိုင်ငံတစ်ခုဝင်ပြီးတော့မောင်ကရင်တနင်္လာရီဖြတ်ပြီးတော့မတော်မှအွေးရနေပြီးတော့အဲဒီနေရာဒီတိုင်းကိုဖြတ်ပြီးတော့ဟိုရခိုင်တက်ကိုသွားမယ်နိုင်ကြောင်းပေါ့နော်အဲတော့တော့လေအဲ့ဒါကဟိုတခုတခုဖြတ်နေတာပေါ့တော့လေတခုဖြတ်ပုံရှိတယ်မင်းများကတခုဖြတ်သွားတယ်ပေါ့နော်အဲနောက်ပိုင်းရေးကြည့်တာကကျွန်တော်တို့စိုးရင်ကဒါဖြတ်တာတော့မိုးရွာနေတတ်တာပေါ့ဒါပေမဲ့ဒင်းလားပင်တွေတော့ရောက်သွားရင်သူကမုန်တိုင်းကဖြစ်တတ်တော့မုန်တိုင်းများဖြစ်မလားလို့စောင့်ကြည့်ကြတော့တော့လေတော့ဒီလေဝင်တိုင်းကြီးနဲ့မုန်တိုင်းကျင်းကြံနဲ့ပြောလို့ရတယ်အခြေပြေတိုင်းနဲ့ပြောလို့ရတယ်အဲ့ဒါလေးဖြတ်နေတာပ
ါဟုတ်ကဲ့ဆရာအဲ့တော့လူလူကိုရောလက်တလောမိုးလေဝသအခြေအနေနဲ့ပတ်သက်ပြီးတော့လေဆရာဗာမားသတိပေးစကားပြောချင်တာတော့ရှိပါလဲရှင
်ကျွန်တော်တို့ကတော့ပြောနေတာပဲလေဒီတိုင်းနဲ့မုန်ရွာနဲ့ဒါပြောနေတာပဲအဲ့တော့ဟိုအခုသွားမဲ့လမ်းကြောင်းကတော့ဒါမြန်မာပြည်မှာတနေ့မှန်းတော့ဒီအောင်ဒီတိုင်းတော့တန်ယူတတ်ပါလေတော့ဟိုငါတမီရောချောင်းတာရောမူရောရောပဲကိုဒီလေရတော့ရောက်မယ်ဆိုတော့ခမန့်ပြမှာပါတော့အဲ့ဒီဒီတာတော့လေဒီလေရောတတိတာတော့ဘူးအဲ့ဒါလေးတော့တတိပြထားပါလေ
မနေ့ညနေပိုင်းတော့ကတော့ရုတ်တရက်ဆိုသလိုပဲရန်ကုန်တိုင်းနဲ့ပြည်နယ်တချို့မှာပြင်းပြင်းထန်ထန်လေပြင်းမုန်တိုင်းတိုက်ခတ်သွားတဲ့အတွက်ရန်ကုန်မြို့နယ်ပြည်သူတွေအတော်လေးကိုစိုးရိမ်ခဲ့ကြတယ်လို့လည်းရန်ကုန်မြို့ကတူဖြစ်တဲ့ကိုစိုးမိုးမြင့်ကသူ့အတွေ့အကြုံခုလိုပြောပြပါတယ
်။ဒီကတော့7နိုင်နဲ့9နိုင်တောင်းဝင်ပြီမှာအဲရုတ်တရက်ကြီးဖြစ်တာပြန်ကြရုတ်တရက်ကြီးဖြစ်တာဆိုတာကတော့ပထမမြို့နယ်ပိုင်းမှာတော့ဘိုးဆောင်မိုးလေဝသကအဲ့လောက်ကြီးစိုးစိုးကြီးမဟုတ်ဘူး။ဒါပေမဲ့ညာဘက်အဲ့ဒီကမှလေတိုက်ပြီးတစ်ခါမိုးရွာတာအချို့တွေဆိုကျွန်တော်မိတ်ဆွေတွေဆိုဘာဖြစ်လဲဆိုတော့အချို့တွေဆိုရင်ချောင်းလာသွားတယ်ချောင်းလာသွားဘူးချောင်းလာသွားပြီးမိုးရွာနေတဲ့အခါကျတော့လူပေါ့စိတ်ထဲမှာဟိုစင်ကြယ်တယ်အစမပြေမှုလေးရှိတာပေါ့လေဟိုဘာလို့ကြောင့်မှုန်တိုင်းလေးရှိတဲ့အခါကျတော့အိမ်ကြီးကပုံပြန်ဆက်ခါဆက်အဲ့ဒါဖီးယိုအဲ့လိုမျိုးစိတ်ဖောက်ပြောင်းနေသွားလို့မရတဲ့အနေအထားလေးတွေလည်းရှိကြတော့ရှိတယ်ခင်ဗျာအဲ့တချို့ကြတော့လည်းအလူတန်းတွေလုံးတယ်ပေါ်ရပါလို့မယ်ဆိုတော့မိုးကပွက်ပြက်လိုက်ရင်ဒီအတိုင်းပဲကျွန်တော်တို့အကုန်လုံးဒုက္ခရောက်မယ်နဲ့ဆင်းကြီးပါရင်လည်းဆိုတော့အစင်မပြေမှုတွေတော့အဲ့လိုမျိုးတွေတော့ရှိပါတယ်ခင်ဗျာ
နောက်နေ့အထိမိုးလေဝသခန့်မှန်းချက်အရာကတော့အခုဖြစ်ပေါ်နေတဲ့လေဖြည့်အားနဲ့ရဝင်းဟာနောက်18နာရီအတွင်းမှာမုန်တိုင်းငယ်အဖြစ်နဲ့အကောက်လာနိုင်ခြေရှိနေပါတယ် မိုးစလာဦးစီးဌာနကနေမိုးလေဝသတတိပေးကြေညာချက်တွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ပြည်သူတွေအနေနဲ့လည်းမိုးလေဝသအတိပေးကြေညာချက်တွေကိုတတိထားစောင့်ကြည့်နားဆွင့်ထားကြဖို့ကိုလည်းတာဝန်ရှိသူတွေဘက်ကတိုက်တွန်းတတိပေးပြောဆိုနေကြပါတယ်ရှင်
မဆုမွန်ဖြစ်ပါတယ်